မှန်ပါဗျအခုဒီပီနန်ဆရာတော်ဖျားကြီးဒီပြန်တော်မူတာဘာယောဂကြောင့်လဲဖျား
အဓိကယောဂကဆရာတော်ကြီးမှာဟိုကြောက်ကမကောင်းတာပေါ့နော်ကြောက်ကဆင်းနေရတဲ့အနေအထားမျိုးပေါ့ကြောက်ကကနဲ့တဆင်းနှလုံးမှာမကောင်းတာပေါ့ဒါကြောင့်ကြောက်ကနဲ့နှလုံးအဲ့ဒီနှစ်ခုယောဂါကြောင့်ပြန်တော်မူရတာပ
ါမမဖျက်ဒီယောဂဝေဒနာခံစားနေရတာဆိုလို့ရှိရင်ဘယ်နှစ်နှစ်လောက်ရှိနေပြီလဲဖျက
်ဘယ်နှစ်နှစ်အဲ့လောက်မကြာသေးဘူးပဲဥစဉ်တော့ဒီဝါရင်ဇူလိုင်ဩဂတ်လောက်ကမှစဖြစ်တာဩဂတ်ဟုတ်တယ်ဩဂတ်လဇန်ပိုင်းကစပြီးတော့ဆေးဆင်းရနေပြီးတော့မှအဲ့ဒါကြောက်ကမကောင်းတဲ့ဟာတွေ့ရှိတာပေါ့တွေ့ရှိပြီးတော့မှကြောက်ကကိုဆေးရင်ဒိုင်လစ်စ်လုံရတယ်မှနှလုံးမှာကျဆတ်သွားပြီးတော့ကြောက်ကကိုနှလုံးအဲ့ဒီနှစ်ခုလုံးဖြစ်နေတာမကြာသေးဘူး3လကျော်လောက်ပဲရှိတယ်အဲ့
တော့ဒီဆရာတော်ဖရာရဲ့အန်ဒီမဇာပတာအတွက်ကြတော့ဘယ်လိုများစီစဉ်ထားလဲဖရာ
ခုဦးဇင်းတို့အားလုံးစပေါင်းပြီးတော့ကျွန်တော်ဆုံးဖြတ်ချက်ချထားတာကဇဝေးယန္တရာတက္ကမတွေလည်းလာလို့ရအောင်တနင်္ဂနွေဆိုလို့ရှိရင်လည်းဒီရတက္ကမတွေလည်းအားတဲ့အနေအထားမျိုးရှိတဲ့အခါကျတော့ဒီဇင်ဘာ3ရက်နေ့တနာယီကွဲကိုဦးဇင်းတို့ကျောင်းသားဝန်ကြီးမှရှိတဲ့တုတ်တန်ဒီ Oaken Cemetery ကိုတွားပြီးတော့ပို့ဆောင်ပြီးတော့မှတင်ကြမှာဖြစ်ပါတယ်ဒီဇင်ဘာ3ရက်နေ့ဒီပူဇော်ပြီးတော့တင်ကြမှာဖြစ်ပါတယ်ဆရာတော်ရဲ့အယိုးတွေနဲ့ပတ်သက်လို့ကတော့ဆရာတော်ဦးဇင်းတို့ဒီကျောင်းမှာလွမ်းစေတီလေးရှိတယ်အရင်တော့ကဒီကျောင်းတက်ကြီးက9ပါးကျောင်းလိုက်ဆရာတော်တွေရှိကြတော့အဲ့ကျောင်းလိုက်ဆရာတော်တွေအယိုးတွေစုပေါင်းထားတဲ့နေရာလေးမှာဆရာတော်ကသူပြန်လို့တော့မမူခင်ကတည်းကစောက်လုပ်ထားတဲ့နေရာအလုတ်ကလေးတစ်ခုရှိတယ်အဲ့ဒီနေရာအလုတ်ကလေးမှာဆရာတော်ရဲ့အယိုးပြားတွေထားပြီးတော့တချို့ကျန်တဲ့အယိုးပြားတွေတော့ဦးဇင်းတို့ပင်လေထဲမှာမျောမှာဖြစ်ပါတယ်အဲ့လိုနှစ်ခုတော့လုတ်ဖို့စီစဉ်ထားပါတယ်အဲ့ဒါကိုတော့ဦးဇင်းတို့ဒီဇင်ဘာ10ရက်နေ့မှာလုတ်ဖို့စီစဉ်ထားပါတယ
်အဲ့ဒါဆိုတော့လေဒီဆရာတော်မပြန်လုံးခင်ကကြတော့ဒီတဏှိဒုက္ခအကြောင်းတိုက်ကြီးနဲ့ပတ်သက်ပြီးတော့ဘာတွေများမိတ်မာသွားတာမျိုးတွေရှိလဲဖျား
ဆရာတော်ရဲ့ပြန်ပပြပသာသနာပြုထားတဲ့နေရာမှာ22နိုင်ငံကအကြောင်းပေါင်းပေါ့အကြောင်းပေါင်းမြောင်များစွာကတန်ဃာတော်တွေနဲ့အားလုံးစုစည်းထားတဲ့ဖွဲ့ဦးဇင်းတို့ကိုဖွဲ့စည်းပါတယ်အဖွဲ့ဖွဲ့ခံပြီးတော့မှဆရာတော်ကအဲ့ဒီအဖွဲ့ကိုတန်တိဒုက္ခကိစ္စကိုရောဒီပီနန်ဒမိကရမအကြောင်းရဲ့ကိစ္စတွေကိုရောအကုန်လုံးအနှင်းပါတယ်ဒမိကရမအကြောင်းကိုကြတော့ပြပသာသနာပြုဌာနချုပ်အနေနဲ့ထားပြီးတော့တန်တိဒုက္ခအကြောင်းကိုတော့ဒီတွင်သာသနာပြုဌာနချုပ်အနေနဲ့ထားပါဆိုပြီးတော့ဆရာတော်ကအမိန့်ရှိခဲ့ပါတယ
်ဒါဆိုတော့ဒီတန်တိဒုက္ခနဲ့ပတ်သက်ပြီးတော့အခုပေါ့နော်ဒီမပြေလေသေးတဲ့အခြေအနေတွေပတ်သက်ပြီးတော့ဗာများမိန့်ထားတာမျိုးရှိလဲဖေဟာ
တန်တိဒုက္ခကိစ္စနဲ့ပတ်သက်ပြီးမပြေလေတဲ့ကိစ္စတွေကိုဆရာတော်ကဗာပြောလဲဆိုတော့မာနတန်ဃာတော်တွေကိုလည်းပဲအပြစ်ပြောမနေကြနဲ့သူတို့လည်းသူတို့သဘောအရာသူတို့သဘာဝအရာပေါ့နော်လောက်ကန်ကြတာဆိုပေမဲ့လည်းဒါအောင်နားလည်မှုပေးကြဒါပေမဲ့ဒီတန်တိဒုက္ခကျောင်းဆောင်ကိုလည်းပဲဦးဇင်းတို့အဖွဲ့စည်းတွေကနေပြီးတော့ပဲပြန်လည်ရရှိအောင်ဥပဒေအတိုင်းလှုပ်ဆောင်ကြဥပဒေနဲ့မကန့်ညီတဲ့ဟာမျိုးလဲမဖြစ်စေနဲ့ဥပဒေနဲ့ညီပြန်လည်ရအောင်ယူဆောင်ပြီးတော့မှဒီမှာရှိတဲ့တန်ဃာတွေကိုဒါပြည်ပသာသနာပြုနိုင်အောင်စာပေတွေသူညီမှန်းချက်အတိုင်းစာပေတွေတင်ကြားပေးဖို့ဇင်းတို့မိတ်မာပါတယ်အဓိကသူညီမှန်းချက်မပြီးပြည့်စုံသေးပဲနဲ့ဆရာတော်ဘွားနှထံပြန်လုံတော်မူရတဲ့အတွက်တော့ဦးဇင်းတို့တွေစိတ်မကောင်းတော့ဖြစ်မိတာပေါ့ဒါပေမဲ့ဦးဇင်းတို့ဒီရှိတဲ့တန်ခါအဖွဲ့စည်းတွေကနေပြီးတော့ဦးဇင်းတို့ရဲ့တန်ခါအဖွဲ့စည်းကနေပြီးတော့အမနာနဲ့ညှိနှိုင်းပြီးတော့ဒီပြည်တွင်းမှာဦးဇင်းတို့ပြည်ပကလိုအပ်နေတဲ့ဒီသာသနာပြုပုဂ္ဂိုလ်တွေကိုပြန်လည်မွေးထုတ်ပေးဖို့ကိုအဲ့ဒီတန်တိဒုက္ခကိုပဲအမိတဲ့နေရာဌာနချုပ်ဖြစ်ထားပြီးတော့မှဦးဇင်းတို့တွေဒီပညာတွေတင်ကြားမှသာလေအဆင်ပြေမှာမို့လို့ဦးဇင်းတို့အဖွဲ့စည်းအနေနဲ့လည်းပဲဒီမာနာနဲ့အခြားခြားအာဏာရှိအာဏာပိုင်ပုဂ္ဂိုလ်တွေကိုဟိုဥပဒေရဲ့နိလန့်အရမှန်ကန်အောင်ဆောင်ရွက်ပေးပြီးတော့ဦးဇင်းတို့အဖွဲ့စည်းကိုအပ်ပြီးတော့တာနာပြုလုပ်ငန်းတွေဆောင်ရွက်ခွင့်ပြုပါလို့ဒီလိုပဲဦးဇင်းတို့ကတောင်းဆိုပြီးလှုပ်ဆောင်ရမှာဖြစ်ပါတယ်လှုပ်ဆောင်ကြမှာပါ
အခုလိုမိတ်ကြားပေးတာကျေးဇူးတင်ပါတယ်ဖေဟာဦးတင်ပါတယ်ဖေဟာ
ဟုတ်ကဲ့ကျေးဇူးပါ